ချမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေရက်ဆိုင်ခဲ့သွားပြီးတဲ့နောက်မှာညီနောင်မဟာမိတ်ထိန်းချုပ်နယ်မြေကဒေသခံပြည်သူတွေဟာမြေမြုပ်ပိုင်းနဲ့စစ်ကြံလက်နက်တွေကြောင့်ထိခိုက်ဒေဆုံးတာတွေရှိနေပါတယ်။လောလောဆယ်မှာလက်နက်ကိုင်အဖွဲ့တွေကမိုင်းရှင်းလေးဆောင်ရွက်တာရှိပေမဲ့လို့ကြကြပြက်ပြက်လှုပ်ဆောင်ဖို့လိုအပ်နေသေးတဲ့အကြောင်းဒေသရင်းအခြေဆိုင်သတင်းမီဒီယာနဲ့လူခွေလှုပ်ရှားသူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီနောက်ဆုံးအခြေအနေကိုအခြေခံပြီးတော့ကိုစံကျော်ပြောပြပါမယ်ရှင်။
ဒီနှစ်ဇန်နဝါရီလကတစ်တုံညာနှစ်ခုဆင့်စေရက်ဆိုင်ခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားတာတွေမရှိတော့ပေမဲ့ဒေသခံပြည်သူတွေဟာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်တွေကြောင့်မကြာခဏဆိုသလိုထိခိုက်ဒေဆုံးတာတွေရှိနေတာပါ။ရှမ်းမြောက်ဒေသတွင်းကလူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့တန်အမျိုးသမီးအဖွဲ့အစည်းကပြောရွှေခွင့်ရှိသူကတော့တစ်တုံညာနှစ်ခုနောက်ပိုင်းထိခိုက်ဒေဆုံးမှုအခြေအနေကိုအခုလိုပြောပါတယ်။
ဒီနှစ်ခုနောက်ပိုင်းဆိုရင်မြင်ပြမစင်တော့ဒီဇင်ဘာဇန်နဝါရီနောက်ပိုင်းပေါ့နော်။ရှိထားတယ်လို့ဆိုရင်တော့ဒီအတိတ်က March April ထဲကပေါ့နော်။မာ March လထဲမှာဆိုရင်တော့ရှင်းရောက်ရှိရဲ့အဲ့ဒီရှင်းရောက်ထဲမှာဆိုရင်3ရောက်ပြီးဆုံးနေ9ရောက်ခံရရတာရှိရဲ့။ April လထဲမှာဆိုရင်လည်းရှင်းရောက်ရှိရပေါ့နော်။ရှင်းရောက်ထဲမှာပြီးဆုံးတာက1ရောက်ပေါ့နော်။ကျန်တဲ့9ရောက်ကတော့တန်ရရတယ်။ဒီတလပိုင်းနှစ်လပိုင်းဆိုရင်တော့
ထိခိုက်ဒေဆုံးမှုဟာနမ်ဆန်နမ်တူနဲ့ကုတ်ခိုင်မြို့နယ်မှာအများဆုံးဖြစ်ကြောင်းနဲ့ဒီစီရင်ကရှမ်းမြောက်ဒေသတစ်ခုလုံးကိုမလွှမ်းခြုံပဲသူတို့လက်လန်းမိတဲ့လောက်ကောက်ယူရရှိတာဖြစ်ကြောင်းပြောပါရယ်ရှမ်းမြောက်အခြေဆိုင်ရွှေဖီမြေသတင်းဌာနရဲ့အက်ဒီတာမိုင်းအနိုင်ကလက်ရှိဒေသခံပြည်သူတွေတွေ့ကြုံနေရတဲ့အခက်အခဲကိုအခုလိုပြောပါရယ်
အဓိကမြေမြိုင်းဆိုတာလေတက္ကသတက်ကမိုင်းနေသူတို့စကန်ပပက်လေဒီမကတဲ့ပဲနဲ့စကန်တက်ဖို့ပေါ့နော်ဒီအနီးနာဒီနေနေဓမ္မချန်နေဖတ်ချန်နေဘာချန်နေညာချန်နေပေါ့နော်သူတို့တော်တော်စကန်နဲ့တော်တော်ဝေးတဲ့နေရာကြီးကိုပပက်လေမှာထောင်ထားတဲ့ခါကျတော့ဒီတစ်တုံညာနှစ်ခုနောက်ပိုင်းပြီးတဲ့ခါကျတော့လေလူထုတွေကလုတ်တွားလုတ်တဲ့ချိန်မှာမြေမြိုင်းနဲ့နင်းမိတာဒါကိုမှန်လို့ဖြစ်နေတာပေါ့နော်အခုနောက်တစ်ခုပြဿနာကဘာလဲဆိုတော့လက်နဲ့ကျင်းကြံတယ်ပေါ့ဗျာလက်နဲ့ကျင်းကြံဆိုတာလေဒါတိပညာပေးတယ်လမ်းလမ်းမမီနိုင်တဲ့နေရာကျတော့ဒါတော့ပွားရင်လက်နဲ့ကြီးတွေပါရေးသိလို့သူတချင်းကလေးတွေပေါ့ဗျာဒီဆော့မီယီဆော့မီပေါက်ခွဲပြီးတော့ဒါထိခိုက်တန်ရရတဲ့ဟာကအခုလောလောဆယ်မှာကြုံတွေ့နေရတဲ့ပြဿနာလို့ပြောပြရပါတော့
ရွှေဖီမြေသတင်းဌာနကရရှိထားတဲ့စာရင်းအရ2024ခုနှစ်အတွင်းရှမ်းမြောက်ဒေသမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နဲ့ပေါက်ကွဲမှုကြောင့်ထိခိုက်ဒေဆုံးသူ38ယောက်ထက်မနည်းရှိခဲ့ကြောင်းအသေးစိတ်စာရင်းကိုပြုစုဆဲဖြစ်ကြောင်းမိုင်းအနိုင်ကပြောပါတယ်မြေမြုပ်မိုင်းနဲ့စစ်ကြံလက်နဲ့အနေဟာတန်အန်တက် TNLA ထိန်းချုပ်ထားတဲ့နမ်ဆန်မန်တုံနမ်တူကုတ်ခိုင်စတဲ့မြို့တွေအပြင်ကိုကန့်တက် MNDA ထိန်းချုပ်ဟာတိန်ဒီနဲ့ကချင်တက် KIA ထိန်းချုပ်ဟာနမ်ဖက်ကဒေသတွေမှာလည်းမကြာခဏဖြစ်ပွားနေကြောင်းအချို့ဖြစ်ရက်တွေကမီဒီယာပေါ်မှာသတင်းဖြစ်တက်လာတာမရှိကြောင်းလည်းဆက်ပြောပါတယ်။လက်ရှိတိုက်ပွဲတွေရက်ဆိုင်သွားတဲ့နေမြေတွေမှာမိုင်းရှင်းလင်းရေးနဲ့မိုင်းအန်ရဲ့အသိပေးပညာရေးလုပ်ငန်းတွေကိုကြဲကြဲပြက်ပြက်ဆောင်ရွက်ဖို့လိုအပ်နေကြောင်းမိုင်းအနိုင်ကထောက်ပြပါတယ်
။ကျွန်တော်အရက်ဖက်ဖက်ကြီးရဲ့လည်းညားရတယ်ပေါ့ဗျာ။ညားရဆိုလုံးလုံးလက်လက်သွားလာလို့ရတယ်လုံးလုံးလက်ဟောလုံးလုံးရဆိုဒီနောက်ပိုင်းမှာအရက်ဖက်ဖက်ကြီးတွေကစားဒီတော့ရှောင်ပြီးတော့ဟောဖြစ်နေရတဲ့အခြေအနေမျိုးမှာဒီနောက်ပိုင်းမှာတိတ်မတွေ့ရတော့အဲ့ဒီမိုင်းနဲ့ပတ်သက်တဲ့တိပညာပေးရတာပေါ့နော်။ဒါကတော်တော်လွယ်နေတယ်။ဒီနောက်ပိုင်းတိပညာနဲ့ခုနောက်ပိုင်းတော့တိတ်ကိုမရှိတဲ့လောက်ကိုဖြစ်နေအခုကတကယ်တမ်းဆိုတော့ဒီချိန်မှာတကယ်ကိုအဲ့ဒါပို့လို့အနေနဲ့အချိန်မျိုးလို့ပြောလို့ရတယ်ပေါ့နော်
။လက်ရှိအချိန်မှာတော့ TNL ကနန်းဆန်နဲ့မန်တုံမြို့တွေမှာမိုင်းရှင်းလင်းရေးကိုဆောင်ရွက်ခဲ့တာတွေရှိပေမဲ့နီးပညာပိုင်းဆိုင်ရာအခက်အခဲကြောင့်သူတို့ထိန်းချုပ်ထားတဲ့မြို့တွေအားလုံးကိုတပြိုင်တည်းဆောင်ရွက်နိုင်တဲ့အခြေအနေမရှိသေးပါဘူး။အထူးသဖြင့်ကိုခိုင်မြို့မှာဆိုဒေသခံတွေကသူတို့နီးသူတို့ဟန်နဲ့ရှင်းလင်းတာတွေရှိနေတာပါ။ရှမ်းကချင်နဲ့တန်အန်းပလောင်စတဲ့သတင်းမီဒီယာတွေကတော့မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အနေနဲ့ပတ်သက်ပြီးအသိပညာပေးရေးလုပ်ငန်းတွေကိုစင်စက်မပြတ်ဆောင်ရွက်နေကြပါတယ်။ကုလသမဂ္ဂအပြည်ပြည်ဆိုင်ရာကလေးသူငယ်များရန်မုံငွေအဖွဲ့ UNICEF ရဲ့2023ခုနှစ်မြေမြုပ်မိုင်းဖြစ်စဉ်စောင့်ကြည့်လေ့လာမှုအစီရင်ခံစာမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပောက်ကွဲမှုကြောင့်အရက်သားတေဆုံးသူ188ဦးနဲ့ထိခိုက်ဒဏ်ရာရသူ864ဦးစုစုပေါင်းထိခိုက်ဒေဆုံးတာ1052ဦးရှိခဲ့ကြောင်းဖော်ပြထားပါတယ်2022ခုနှစ်ကမှတ်တမ်းတင်ခဲ့တဲ့ဒေဆုံးသူ50ဦးနဲ့ထိခိုက်ဒဏ်ရာရသူ319ဦးစုစုပေါင်း390သာရှိတာကြောင်းရာခိုင်နှုန်းအဖြစ်280ရာခိုင်နှုန်းမြင့်တက်လာတယ်လို့လည်းဆိုထားပါတယ်2024ခုနှစ်မှာတော့မြမပြည်နေရအနှံ့မှာအရင်နှစ်တွေကတည်းလက်နက်ကင်ပဋိပက္ခဟာပုံမှုပြင်းထန်လာနေတာကြောင့်မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်ဟာလည်းပုံမှုမြင့်တက်လာပွဲရှိနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ရောလက်နက်ကိုင်အဖွဲ့တွေကပါမြေမြုပ်မိုင်းအသုံးပြုတာရှိနေပြီးဒီလိုအသုံးပြုတာဟာစစ်ရာဇဝတ်မှုမြောက်ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International အဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ